အပြစ်ခရစရီလက်မှတ်ထိုးထားတဲ့ KNU ကရင်မျိုးသားအစည်းအရုံးအနေနဲ့လက်တော်ကျင်းပမဲ့အစည်းအဝေးတွေမှာပါဝင်မှုကိုယာယီရဆိုင်ထားမယ်ဆိုပြီးဒေါန်ဆန်းစုကြည်ကိုလိမ့်မှုပြီး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖောကိုတိုင်လက်မှတ်ထိုးထားတဲ့စာကိုပေးပို့လိုက်ပါတယ်အဓိကကတော့အပွဲစီးရဲ့ငင်းငင်းလုပ်ငန်းစဉ်ပေါ်ဆောင်မှုအားလုံးတညီညွတ်တဲ့ပါဝင်ရေးလုံလောက်တဲ့အချိန်ကာလလိုအပ်တဲ့အတွဲလို့အကြောင်းပြထားပါတယ်ဒီအကြေညာချက်နဲ့ပတ်သက်လို့ KNU ဘူဌာနချုပ်ကတော့ဒါဟာသူတို့ဘက်ကပေးပို့တဲ့စာဖြစ်တယ်ဆိုတာကိုအတိအပြုပြောကြပေမဲ့တစုံတရာမှတ်ချက်ပေးပြောဆိုခြင်းမရှိပါဘူးအခုလို KNU ရဲ့ထုတ်ပြန်ချက်ဟာလက်ရှိအစိုးရတက်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားအပြစ်ခတ်လက်မှတ်ထိုးပြီးနောက်ယုံကြည်မှုတည်ဆောက်စေအခြေအနေပေါ်ဆောင်နေတဲ့ငင်းငင်းကြီးလုပ်ငန်းစဉ်တွေအတွက်စိုးရိမ်စရာကောင်းတဲ့အနေအထားတစ်ခုဖြစ်နိုင်ငံရေးအကဲခတ်တွေကတုံ့တက်ပါတယ်မတ်ဆူမွန်ကစူးစိတင်ပြထားတာ
ပါအမျိုးသားပြည်လဲတင်ပြရေးတဲ့ငင်းငင်းကြီးဗဟုဌာနဥက္ကဋ္ဌဒေါက်ဆာစုကြည်ကိုလိမ့်မှုတက်ပြီး KNU ကရင်အမျိုးသားအစည်းအရုံးအနေနဲ့လက်တလောချင်းမတဲ့အစည်းအဝေးများတက်ရောက်ပါဝင်မှုကိုယာယီစိုက်ကပ်ကြောင်းKNU ကရင်အမျိုးသားအစည်းအရုံးဗဟိုရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူးစစ်ဖို့ကိုရိုင်းလက်မှတ်ရေးထိုးပြီးတော့2018ခုနှစ်အောက်တိုဘာလ28ရက်နေ့ရက်စွဲနဲ့ပေးပို့လိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလ15-16တို့ကဒေပြည်တော်မှာကျင်းပခဲ့တဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းရဲ့တိသက်အစည်းအဝေးကသဘောတူညီချက်တွေကိုအဖွဲ့အစည်းတွေးပြန်လည်ချပြဆွေးနွေးဆုံးဖြတ်ရမှာဖြစ်လို့အားလုံးရဲ့နားလည်သဘောတူညီမှုကိုရယူဖို့လိုတယ်ဆိုတာစာမှာဖော်ပြထားပါတယ်ဒီလိုငြိမ်းချမ်းရေးလုပ်ငန်းစဉ်ဖော်ဆောင်မှုမှာအဖွဲ့တစ်ခုလုံးတကြီးတကြွတ်သေးပါဝင်နိုင်ဖို့လုံလောက်တဲ့အချိန်ကာလတစ်ခုယူဖို့လိုအပ်တဲ့အတွက်လက်တလောကျင်းပမဲ့အစည်းအဝေးတွေမှာ KNU အဖွဲ့အစည်းရဲ့ပါဝင်မှုကိုယာယီရဆိုင်ထားတဲ့အကြောင်းအသိပေးပါတယ်ဆိုပြီး KNU ကရင်မျိုးသားအစည်းအရုံးဗဟိုရဲ့ဥက္ကဋ္ဌကိုယ်တိုင်ထုတ်ပြန်လိုက်တာဖြစ်ပါတယ်အခုလိုမျိုးဒေါက်ဆန်းစုကြည်ကိုဥတီပြီးတော့ပေးပို့လိုက်တဲ့ KNU ရဲ့ထုတ်ပြန်လိုက်တဲ့စာနဲ့ပတ်သက်ပြီးတော့အခြေအတည်ဖြစ်စရာဒီခုဆွေးနွေးမှုတွေနဲ့ယုံကြည်မှုတည်ဆောက်နေရစေတပ်ပတော်လက်ထက်ခိုင်ဖွဲ့တွေနဲ့အစိုးရတို့ကြားလျှောက်လန်းနေတဲ့ဂျေဂျာရေးလုပ်ငန်းစဉ်ရဲ့ဆိုရီစရာကောက်တဲ့အချိုးအကွေတစ်ခုဖြစ်တဲ့နိုင်ငံရေးလေးလာအကဲခတ်သူဒေါက်တာရံမျိုးသိန်းကရှုပ်ပြပါတယ
်အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအင်မတန်မှအရေးကြီးတဲ့အချိုးအကွေတစ်ခုကိုမြင်ပါတယ်အဲတော့လက်ရှိတော့လေလုံလောက်ရေးပိုင်းကအစီအစစ်ကထုတ်ပြန်တဲ့ကြေညာချက်အရာကိုဒီနေ့ကျန်ဒီဥက္ကဋ္ဌကနေပြီးတော့ကျန်တာပစ္စည်းဥက္ကဋ္ဌဘောင်ဆန်းစုကြည်စီကိုပေးတဲ့စာအရာကိုချိန်နေဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအင်မတန်မှအဆိုးရရတဲ့အနေအထားမျိုးတော့ယုံကြည်မှုအင်တာနက်နေပါတဲ့အခြေအနေမျိုးမှာရှိနေတယ်လို့မြင်ပါတယ်။အဲ့ဒီအတွက်ကြောင့်မလို့အဆိုးရနဲ့တက်မတော်အနေနဲ့ဒီနည်းနည်းလေးနဲ့တက်လို့အချိန်ကုန်ပြည့်စုံနိုင်လို့ဆိုရင်တိုင်းမန်ကနေတိုင်းကိုစီးရီနဲ့ယုံကြည်မှုတိဆောက်ရေးကိုဒီကအချိန်ကုန်ပြည့်ပြီးတော့ဆောင်ရွက်နိုင်လို့အရေးကြီးတယ်လို့သုံးသပ်ပါတယ်။
တရေသာဆရာဦးစီသူအောင်ရဲကတော့ဒါဟာပြီးခဲ့တဲ့နေပြည်တော်မှာကျင်းပခဲ့တဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့အစိုးရတပ်ပတော်တို့ကြားထိပ်သီးဆွေးနွေးပွဲတွေအတွင်းမကြေမလည်ဖြစ်ခဲ့ရမှုရဲ့နောက်ဆက်တွဲခရက်အဖြစ်ရှုပြပါတယ
်အဓိကကတော့ဟိုထိပ်သီးဆွေးနွေးပွဲအဖွဲ့လက်ခေါ်မှာအဲ့ဒီတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့လက်ခေါ်ရဲ့နောက်ဆက်တွဲခရက်လို့ထင်တယ်လေအဲ့နောက်သူတို့ပြန်လာပြီးတဲ့အခါကျတော့ KNU ကအဲ့မှာအစိုးရအမှတ်စတိတ်မန့်တစ်ခုထုတ်တယ်ဟိုတခုပြီးတော့တပ်မတော်ဟိုကိစ္စကိုကြိုင်းလာအောင်လို့ပါဝင်တဲ့ပြည်သူတပ်မတော်တိချောက်မလဲဆိုတဲ့ဥစ္စာကြီးအားလုံးရှင်းလင်းပြီးတော့မှဟိုတကားတပါးလက်ထည့်မယ်ဆိုတာကိုကြည်ညာချက်အရင်ထုတ်ပြန်တယ်သူကြီးချက်ချာဆက်ပေါ်လာတာကတော့ KNU ရဲ့ရှင်းပြီးချုပ်ဗိုလ်ချုပ်ကြီးစောကျော်နေရဲ့နောက်ဒုရှင်းပြီးချုပ်စောဘောကျော်နဲ့အထူးလျောက်ကနေပြီးတော့မှအင်တာဗျူးလုပ်ပြီးတော့မှအဲတဘောတာထုတ်ပြန်တာလေးရှိတယ်။အဲတမတော်ကာကွယ်ဦးကြီးချုပ်ကပြောထားတဲ့ဟာကိုခြေတတာပြောဆိုတာတွေအပါအဝင်ခေယူအနေနဲ့အခုနောက်ပိုင်းစီနီဘောတွေဓာတ်လေးနဲ့ပတ်သက်ရင်ကိုယ့်အဖွဲ့ထဲမှာဟိုတီဗီကြက်ချာပြန်ပြီးတော့မှအားလုံးညီညီပေါ့နော်။တန်လေးစီနီဘောဒူရဲဆိုတာကိုလည်းချက်ပြောထားတယ်။အဲအဲ့ဒီဥစ္စာရဲ့နောက်ချက်တွေအနေနဲ့အဲသူတို့အဖွဲ့ထဲမှာစီနီဘောဒူလို့အခုလိုရာကြီးရဆိုင်နေလို့ထင်ပါလ
ားဟုတ်ကဲ့အခုကဒေါက်ဆန်းစုကြည်ကိုလိမ့်မှုပြီးတော့မှဒီဥက္ကဋ္ဌကိုယ်တိုင်လက်မှတ်ထိုးတာဆိုတော့ဒီငြိမ်းချမ်းရေးရဲ့နောက်ဆက်တွဲဘယ်လိုများအကျိုးတက်ရောက်မှုတွေရှိလာနိုင်မလဲဦးစီတော်ပြင
်တက်ရောက်မှုကတော့ရှိတယ်ပဲရှိတယ်ဆိုတာကအခုထိပ်ပြီးအစည်းအဝေးပြီးသွားတဲ့အခါကျတော့ KNU တခုတည်းမဟုတ်ဘူးလေတစ်ဖက်က RTHS ကလည်းအဲဒီကြေညာချက်တွေထုတ်ကြတယ်ရှိတယ်အဲ့ဒီထဲမှာလည်းဒီလို KNU နဲ့အလားတူသဘောတွေပါတယ်ပြီးတော့မှတကယ်လက်ထဲမှာလည်းဒီအဒီအကျက်ကျဥက္ကဋ္ဌဘုရားကြီးရွှေ့ဆိုရင်လည်းဒီအင်တာဗျူးတွေလုပ်ပြီးတော့မှတူကြီးရဲ့သဘောထားအမြင်တွေပေါ်ပြလာတယ်ရှိတယ်။အဲ့ဒီကလည်းအဲ KU ကအဲ့ဒီဘုရားကြီးတွေအဲ့ဒီပြောတဲ့ပုံစံနဲ့လည်းနည်းနည်းလေးရှင်းပြရဲ။အဆိုရခါကျတော့ဒီနေ့လေးလေးတွေမှာတော့ဒါတစ်ဖက်ကသဘောထားတစ်ခုကိုဆုတ်ကြိုင်လာတယ်တစ်ဖက်ကလည်းဒီလိုသဘောထားဆုတ်ကြိုင်လာတယ်ဆိုတော့ဟိုနည်းနည်းလေးနှိမ့်မှုကဟိုတိတ်မတွေ့ရဘူးပေါ့နော်။အဲ့ဒီသဘောမျိုးကတော့မြင်ရပါတယ်။
အခုလိုမျိုး KNU အပါအဝင်အပြည့်ရဲ့လက်ပတ်ထိုးထားတဲ့အဖွဲ့အစည်းတို့ရဲ့ဒီရပိုက်တွေးထုတ်ပြန်ကြေညာချက်တွေတိုင်းရင်းသားကောက်ဆောင်တွေရဲ့လက်ရှိနိုင်ငံရေးအပေါ်မှာရှုပ်ရည်သုံးသပ်ချက်မိန့်ခွန်းတွေအရာကတော့တိုင်းရင်းသားလက်ထက်ကိုင်းအဖွဲ့တွေနဲ့အစိုးရတို့ကြားဖော်ဆောင်တင်ဆက်ရေးရရေးလုပ်ငန်းစဉ်အပေါ်တက်ရောက်မှုရှိတဲ့စိုးရိမ်စရာအတေထားတစ်ခုဖြစ်နိုင်ငံရေးအကဲခတ်တွေကအခုလိုသုံးသပ်ကြတာဖြစ်ပြီးတော့သုံးဦးသုံးပတ်ကြာခိုင်ပါတဲ့ယုံကြည်မှုတိစောက်နိုင်ဖို့ကိုလည်းအရေးတကြီးလိုအပ်နေပြီဆိုတာကိုရှုပ်ရည်သုံးသပ်ကြပါတယ်ရှင်။